စကိုင်းတိုင်းကမ်လီမြို့နယ်အတွင်းကပစိကြီးကျွာကိုမနေ့ကစစ်ကောင်စီရဲ့လေကြောင်းတက်ခဲမှုတွင်သေဆုံးသူတွေထဲမှာကလင်းငယ်30ကျော်ပါဝင်ပြီးသေဆုံးသူ100ကျော်မှာအလောင်းစုစုပေါင်း80ကျော်လောက်ကိုပဲလောလောဆယ်သေချိုနိုင်သေးတယ်လို့ကုညီကဲဆယ်ပေးနေသူတွေကပြောပါတယ်။ဒီနေ့ကဲဆယ်ရှင်းလင်းမှုတွေလုပ်နေတဲ့အချိန်မှာလဲစစ်ကောင်စီကဂျက်လီယန်တွေနဲ့အချိန်ချင်းပြန်ဝဲနေခဲ့တာကြောင့်အလောင်းရှာဖွေကောက်ရွံ့မှုတွေအခက်အခဲကြုံနေရတယ်လို့လည်းပြောပါတယ်။တိုက်ခိုက်မှုတွင်သေဆုံးခဲ့ရသူတွေရဲ့မိသားစုတွေကုညီကဲဆယ်ဆောင်ရွက်နေသူတွေနဲ့ဆက်သွယ်မေးမြန်းထားတဲ့သတင်းပေးပို့ချက်အပြည့်စုံကိုမဆုံလုံးပြောပြပေးပါအောင်ခင်ဗျာ။
ဖေဝိုင်လာ17ရက်နေ့မနေ့မနက်ပိုင်းတုန်းကမလဲတိုက်နယ်အတွင်းကပစိကြီးကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံပြည်သူ100ကျော်အသက်ဆုံးခဲ့ရပါတယ်။ပြစ်ခတ်တိုက်ခိုက်မှုပြီးတဲ့နောက်မှာတော့သေဆုံးတဲ့သူတွေနဲ့ဒဏ်ရာရတဲ့သူတွေကိုကူညီကယ်ဆယ်ရေးနဲ့ရှင်းလင်းရေးတွေလုပ်နေတဲ့အချိန်မှာစစ်ကောင်စီဘက်ကစစ်ရဟတ်ယာဉ်တွေဂျက်တိုက်လေယာဉ်တွေနဲ့မနေ့ကရောဒီကနေ့မနက်ပိုင်းမှာပါထပ်ပြီးတော့လာရောက်ပစ်ခတ်တာစောင့်ကြည့်တာတွေရှိနေပါတယ်။ဒါကြောင့်ရှင်းလင်းရေးကိုအသေးချာမလုပ်နိုင်ကြသေးဘူးလို့မလဲတိုက်နယ်ကာကွယ်ရေးတပ်ဖွဲ့ရဲ့တာဝန်ခံကိုဗလာကြီးက VOA ကိုအခုလိုပြောပြပါတယ်
။ဒီနေ့လည်းဝဲတော့ဝဲသွားတယ်ကြာမပြစ်ဘူးကြာဟွာတော့ဒီစနေအီထိုးထိုးချင်းဝဲတာကြာအဲဒီစနေအီ14မိနစ်ကြာဟွာဒီဘက်ပတ်တယ်။ညိုတဲ့ကိစ္စကတော့အမိုင်မပြီးသေးဘူးကြာကျွန်တော်တို့ကလည်းဟိုတချို့ပဲကြံလိုက်ဟိုလင်းရဝဲလိုက်ဆိုတော့ဒါမှမလုံနိုင်သေးဘူးကြာကုညီကလေးဖွဲ့ရင်လည်းနားမကပ်ရုံဖြစ်နေတာအဲလိုဒီကြောင်ကလည်းအဆက်မပြတ်တက်နေတာကြာဒီကြောင်တင်းနေရလည်းတက်နေတော့ကျွန်တော်လည်းဘာမှကိုမလုံနိုင်သေးဘူးမှာအလောင်း80ကျော်လောက်ပဲရှိအောင်ပါတချို့နိုင်ငံကတော့ကျန်တာတွေကတော့ကျွန်တော်မကောက်ရသေးဘူးပေါ့နော်မကောက်ရသေးဘူးဆိုတာကဟိုခန္ဓာလုံးတဲ့ဒီကြိခံရတဲ့အဆောက်အုံထဲမှာတော့ကျွန်တော်အလောင်း30ရှည်ရှားတော့30ရှိကြတယ်အဲ30ကတော့ကျွန်တော်မတချို့ပါသေးဘူး80ကျော်လောက်ကတော့တချို့ပြီးပြီကြာ
တေဆုံးတဲ့အလောင်းတွေကိုတေချာစစ်စစ်ပြီးတော့ဘယ်သူဘဝဖြစ်တယ်ဆိုတာမျိုးအတီးပြုတ်နိုင်မှုလုပ်နေကြတာလည်းရှိတယ်လို့ပြောပါတယ်။များသောအားဖြင့်တော့ရုပ်မပီပင်တော့တဲ့အနေအထားတွေဖြစ်ကုန်ပါတယ်။ဒီဘုံကျဲတိုက်ခိုက်မှုကြောင့်တေဆုံးတဲ့သူတွေထဲမှာအသက်6လအရွယ်လာသားကလေးငယ်တွေနဲ့အသက်15နှစ်အရွယ်အထိကလေးငယ်စုစုပေါင်း30ကျော်တေဆုံးခဲ့တယ်လို့ကုညီကယ်ဆယ်ရေးနဲ့ရှင်းလင်းရေးဆောင်ရွက်နေတဲ့တိုက်နယ်ကာကွယ်ရေးအဖွဲ့တာဝန်ခံကိုဗလာကြီးကပြောပါတယ်
။ကလေးတွေကအခုချိန်ကြီးရဆိုရင်ကျွန်တော်14ယောက်ဒီဟိုအမီပေါ်တာပေါ့နော်အမီပေါ်တဲ့ကလေးရတော့14ယောက်ရှိပြီဒါပေမဲ့ကျွန်တော်30ကျော်မှာမှအဲ့လိုဆိုရင်တော့လောလောဆယ်ဒီလူတွေလည်းရွာမှာဒီညီခက်ရွာတွေမှာလည်းမရှိဘူးအကုန်လုံးဆက်ပြေးတိတ်ချောင်နေရတယ်ဆိုတော့ကျွန်တော်တို့ကကလေးနာမည်နဲ့အသက်နဲ့ဟိုဆင်းရဲမပြူးနိုင်တယ်ဟိုမှာလောလောဆယ်ဆင်းရဲကောက်လို့ရတာ14ယောက်ပဲရှိသေးတယ်။ဟောလာကနေ15နှစ်ကြီးပေါ့နော်ကလေးတွေကတော့ပါနေတယ
်ဒီဘုံကျဲတိုက်ခိုက်မှုကြောင့်အဖေဖြစ်သူနဲ့အမကိုဆုံးရှုံးခဲ့ရတဲ့ဗစီကြီးကျေးရွာကဒေသခံကိုစိုးအောင်ကသူကိုယ်တိုင်ထွက်ပြေးတဲ့အချိန်မှာလိုက်လံပစ်ခတ်ခံရတဲ့အခြေအနေကိုအခုလိုပြောပြပါဗျ
။ပထမဖိုက်တာလာပြီးတော့ဖိုက်တာနဲ့ပြစ်တာပဲဖိုက်တာနဲ့ပြစ်ပြီးတော့နောက်9မိနစ်လောက်နေတော့ရဟင်းနဲ့လိုက်ပြစ်တော့ပါပဲ။တိုင်းရင်မသိနဲ့လိုက်ပြစ်တာကျွန်တော်ကဆိုင်ကနေမောင်းပြစ်တာပဲအဲနောက်ကနေအသိရန်လိုက်ပြစ်တာပဲ။ညောင်းချုံညောင်းချာထိုးပြီးတော့ဝဲကတာပဲ
။ဗစီကြီးကျေးရွာဒေသခံပြည်သူနောက်တဦးဖြစ်တဲ့ကိုမောင်မျိုးကတော့သူရဲ့မိသားစုဝင်6ဦးထပ်မင်းဆုံရှုံခဲ့ရပြီးတော့ဒီတိုက်ခိုက်မှုကြောင့်တေဆုံးတဲ့သူတွေကတချို့ကမိသားစုအလုံးဆုံးသွားတာမျိုးပါရှိပြီးတော့ဗစီကြီးရွာရဲ့တဝက်လောက်တေဆုံးခဲ့ရတယ်လို့ပြောပါတယ်
။ပါတယ်ကျွန်တော်ကညီငယ်လုံးလည်းပါတယ်ရောက်ဖလည်းပါတယ်ဆွေဘာကြီးရဲ့ပါတယ်ဒေါ်ကြီးရဲ့ပါတယ်ညီသူမရဲ့ပါတယ်အမရဲ့ပါတယ်ကျွန်တော်မင်းသားကပါတယ်အဲလူမဆန်တဲ့လူရဲ့ပါတယ်ကျွန်တော်တို့ထင်တယ်အဲခွင့်ချင်းခွင့်ရမ်းကြတယ်ဒါမျိုးပြောနောက်တော့ကတော့ရရလည်းနဲ့ဆက်တိုင်းပါပဲဘယ်လိုမှမကျဉ်းနိုင်အသက်ပြင်းပြရပြီစီနော်ဒီပြည်သူလူထုတွေကဘာသာတက်ကွယ်ညီမနေဆက်တာပြည်သူလူထုနောက်တော့ဟာဒီလိုဖြစ်တာပါအစ်မကလေးကကျွန်တော်တို့ကရရလည်းနဲ့ဆက်တိုင်းပါဒီလူထုတိုင်းပေါ့တချို့ရှိချင်လည်းရှိမယ်ဒလန်ရှိချင်လည်းရှိမယ်လမ်းမတော်ကြီးမှာမိုင်းလမ်းကြီးမှာပေါ့ချင်လည်းပေါ့မယ်ပေါ့သူတို့အနေနဲ့ဒါမျိုးမျိုးယူဆလို့ရတာပေါ့အဲ့ဒါမတန်ရုံးနိုင်ဖောက်ကျွန်တော်တို့ပြောရတဲ့တေသွားတဲ့လူရင်အားလည်းမိသားစုလိုက်ဒီမှာအယမ်းမဲ့ရက်ဆက်တယ်မိသားစုချို့ဆိုအိမ်လုံးချို့တွေပါတယ
်မနေ့ကတိုက်ခိုက်မှုကြောင့်လူ200ဝန်းကျင်လောက်ထိတေဆုံးခဲ့ရတယ်လို့ကိုမောင်မျိုးကခံမှန်းပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တော်လန်ရေးအဖွဲ့ဒီအနေနဲ့စိတ်ဝမ်းမကွဲပဲစီစီလုံးလုံးနဲ့တိုက်ခိုက်ဖို့လိုကြောင်းနဲ့သူ့အနေနဲ့လည်းတော်လန်ရေးမှာပါဝင်ပြီးတော့တိုက်ခိုက်သွားမှာဖြစ်တယ်လို့အခုလိုပြောပါတယ
်တို့ပြောချင်တာကတော့ဘလိုနည်းလည်းပဲဖြစ်ဖြစ်ကျွန်တော်တို့ဒေါ်လာကြီးချင်းချင်းနေမှာတော့ပူပေါင်းပြီးတော့လှုပ်ဆောင်စီခြင်းနေစိတ်ဝမ်းမကွဲဘူးကအဲလိုမျိုးရလက်နဲ့ကူအဲလိုဆွဲပြီးတော့ကျွန်တော်တို့နေနေတိုက်နေခြင်းဘလိုနည်းနဲ့မှဆို လောက်ကြီးပေးဆက်နေမှာတော့နောက်ဆိုလို့တော့ကျွန်တော်တို့ထင်မှာမရတော့ဘယ်လိုနည်းနဲ့မှာ
စစ်ဘေးရှောင်နေရတဲ့ဒေသခံပြည်သူတွေမှာအမိုးကနေစရာမရှိပဲတောတောင်တွေနဲ့ကွင်းပြင်တွေထဲမှာဖြစ်သလိုနေကြရပါတယ်။သူတို့အတွက်နေထိုင်စားသောက်ရေးကအစအတော်လေးကိုခက်ခဲနေကြပါတယ်။လေရင်ကလည်းနေစဉ်လိုလိုကောင်းကင်မှာဝဲပြန်နေတာကြောင့်ဒေသခံတွေကြောက်ရွံ့နေကြဆဲဖြစ်ပြီးတော့ကောင်းကောင်းမွန်မွန်စစ်ရှောင်နိုင်တဲ့အခြေအနေလည်းမဟုတ်ဘူးလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီနေ့ဒီချိန်မှာ NUG ရဲ့ရုံးငန်းဖွင့်ပွဲပြုလုပ်မယ်ဆိုတာကိုကြိုတင်သတင်းရရှိတဲ့အတွက်တိုက်ခိုက်ချင်းဖြစ်ကြောင်းစစ်တပ်ပိုင်းမြဝတီရုတ်တံသတင်းဌာနကိုပြောကြားခဲ့ပါတယ်အဲ့ဒီနေရာမှာ PDF တွေရှိတယ်ဆိုတာကိုလည်းသူတို့ဘက်ကသိရှိထားကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်ဒီလိုမျိုးစစ်ကောင်စီတပ်ရဲ့နေမြရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေနဲ့လေကြောင်းကနေပစ်ခတ်တိုက်ခိုက်မှုတွေကြောင့်သခိုင်းတိုင်းတွင်းမှာတေဆုံးသူနဲ့အိုးအိမ်ဆွတ်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်းအရေးအတွက်ဟာတစ်နှစ်ထက်တစ်နှစ်ပိုပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်ကိုင်နေပါတယ်ဆိုပြီးတော့လေမြန်မာစစ်ကောင်စီဘက်ကဆွဆွဲထားပါတယ်ရှင်